Ukraine နိုင်ငံလက်ပိုင်းက Kremlin Chak မြို့ကဇီဝယ်စင်တာတစ်ခုကိုရုရှားဘက်ကပစ်ခတ်တဲ့ဒုံးကျည်တွေတနင်္လာနေ့ကထိမှန်ခဲ့ပါတယ်။ထိခိုက်သေးဆုံးမှုအရေအတွက်ကိုမှန်းဆလို့မရနိုင်ဘူးလို့ Ukraine သမ္မတ Volodymyr Zelensky ကပြောပါတယ်။တိုက်ခတ်ခံရချိန်မှာဇီဝယ်စင်တာအတွင်းအရက်သား1000ကျော်ရှိနေကြောင်းနဲ့ဇီဝယ်စင်တာလည်းမီးလောင်သွားတဲ့အကြောင်းသမ္မတ Zelensky ကပြောပါတယ်။ကနဝူအစီရင်ခံချက်တွေအရတော့နှစ်ဦးသေဆုံးပြီး20ဒဏ်ရာရပါတယ်။မြို့တော်ကီယက်ရဲ့အရှိတောင်ဘက်ကီလိုမီတာ300လောက်အကွာကခရီမန်ချက်မြို့ရဲ့ဇီဝယ်စင်တာဟာရုရှားစစ်တပ်အတွက်အန္တရာယ်မရှိသလိုမဟာဗျူဟာမြောက်နေရာလည်းမဟုတ်ကြောင်းယူကရိန်းခေါင်းဆောင်ကပြောဆိုပြီးတိုက်ခိုက်မှုကိုရှုတ်ချပါတယ်။ယူကရိန်းနိုင်ငံတွင်းကလူစီကားတဲ့ဇီဝယ်စင်တာကိုထိမှန်ခဲ့တဲ့ဒီကနေ့ရုရှားရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုရက်ဆက်ချမ်းချုပ်မှုတွေတက်ကတခုကြောင်းကဘာမှာထိတ်လန့်တုန်လှုပ်ရတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့မှာ Twitter လူမှုကွန်ရက်မှာရေးပါတယ်။တချိန်တည်းမှာပဲစပိန်နိုင်ငံမက်ဒရစ်မှာ NATO ထိပ်သီးညီလာခံကိုအင်တာနက်မှာစတင်ဖို့ရှိနေချိန်မှာပဲ NATO အဖွဲ့ရဲ့အကြီးအကဲ Jens Stoltenberg က NATO အဖွဲ့ကြီးအနေနဲ့အသင့်တက်လှန်ထားမဲ့တပ်ဖွဲ့အရေးအတွက်ကို4000ကနေ3000ကျော်အထိ9ဆတိုးမြှင့်မဲ့အကြောင်းကြေညာထားပါတယ်ရှင်။